အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ရမှာပါကျွန်မခင်မျိုးတပ်ပါအမေရိကန်အာကာသစူးစမ်းလေ့လာရေးအဖွဲ့ NASA ရဲ့2020အတွက်အောင်မြင်မှုတစ်ခုကတော့ဇူလိုင်လ30ရက်နေ့မှာအင်္ဂါဂျိုစီကိုစူးစမ်းလေ့လာရေးဆက်ရုပ်နောက်တစ်ခုအောင်မြင်မြင်လွှတ်တံနိုင်ရတာဖြစ်တယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါစင်ကပြောပါတယ်
အင်္ဂါဂျိုကိုစူးစမ်းလေ့လာရေးစီမံကိန်းပေါ့နော်အဲ့စီမံကိန်းချထားတာကြာပါပြီလွန်ခဲ့တဲ့အနှစ်20စိတ်လောက်ခရရပါအင်္ဂါဂျိုပထမဦးဆုံးကင်းထောက်ဂျိုဒူးတွေလွတ်တယ်အင်္ဂါဂျိုရဲ့ယာတိဥဒုကိုတိုင်ရတာပေါ့ကိုသွားမဲ့နေရာပူတလားအေးလားမသိပဲနဲ့သွားလို့မရအောင်လေနောက်ပြီးအင်္ဂါဂျိုပတ်လန်းနေရနေပြီးတော့မှဆက်ရုပ်ကလေးတွေပထမဦးဆုံးနှစ်ခုလွတ်ပါတယ်တစ်ခုကတော့ဘက်ထရီဒေါင်းသွားပြီးတော့ပြတ်သွားနောက်တစ်ခုကတော့တရွေ့ရွေ့နဲ့သွားလို့မရပြီးခဲ့တဲ့2012ခုနှစ်ကလွတ်လိုက်တဲ့curiosity ပေါ့နော်။သူကခုထိလဲလုံတုံးပါပဲ။အဲ့ဒီစက်ရုပ်ကလေးစစ်သွားတာအောင်မြင်ပြီးတဲ့အခါဘူမိဗေဒ၊ယူပဗေဒ၊ရေမြေရာသီဥတုအကုန်လုံးတိုင်းလို့ရတာသိတဲ့အချက်တွေကိုဒီမှာရှိတဲ့သိပ္ပံပညာရှင်တွေကသေချာလေ့လာပြီးဒီတစ်ခေါက်တော့တဏ္ဍာန်လောက်လေးတဲ့ကာအသေးစားလေးတစ်ခုဇူလိုင်လ30ရက်နေ့ကအမေရိကန်နိုင်ငံတုံးရင်နဲ့ပဲလွတ်တင်လိုက်ပါတယ
်။အမေရိကန်ကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Boeing နဲ့ Lockheed Martin တို့ရဲ့ United Launch Alliance တိဆောက်တဲ့Atlas V rocket ဒုံးပျံနဲ့လွတ်တင်ခဲ့တာဖြစ်ပါတယ်။အရင်ကလွတ်တင်ခဲ့တဲ့ Spirit, Opportunity နဲ့ Curiosity ယင်လေးတွေစီကနေရတဲ့အချက်လက်တွေပေါ်အခြေခံပြီးတိဆောက်ထားတဲ့ဘိန်း6ဘိန်းပါစူးစမ်းလေ့လာရေးစက်ရုပ်ယင်ကလေးကိုလွတ်တင်ခဲ့တာဖြစ်ပါတယ်
။ဒီတစ်ခေါက်ကအရင်တစ်ခေါက်လိုပဲစက်ရုပ်ကားလေးပဲဒီစက်ကစက်ရုပ်ကားလေးက Perseverance ဆိုခေါ်ပါတယ်။ဗမာလိုအတိတ်ပဲပြန်လို့ရှင်တော့ဇွဲလုံးလဝရိယပေါ့နော်။အဲ့ဒီစက်ရုပ်ကားလေးကတဏ္ဍာန်လောက်လေးတယ်တနအီကို तू อ่ะမီတာ150လောက်ကိုက်300လောက်ပဲသွားနိုင
်ဒီဆက်ရုပ်ရင်မှာတက်ဆင်ထားတဲ့စူဇန်တိုင်းတာရဲ့ဆက်ကရီယာတွေကနောက်ဆုံးပေါ်ပစ္စည်းတွေဖြစ်ပါတယ
်အဓိကအားဖြင့်ကတော့ဒီသိပ္ပံအချက်လက်တွေကိုစုဆောင်းပေးနိုင်တဲ့ဆက်အားလုံးပေါင်း5မျိုးပါပါတယ် X-ray lithochemistry ဟို X-ray fluorescence ပေါ့နော်သူ့ရဲ့မျက်နှာပြင်အားနေပြီးတော့မှ X-ray ရောင်ကြီးလွတ်လိုက်ပြီးတော့ထွက်လာတဲ့ရောင်ကြီးကနေပြီးတော့မှပြန်တိုင်းတာနောက်ပြီးတာကတော့အင်္ဂါဂျိုရဲ့အပူချိန်လေထဲမှာရှိတဲ့အပုံလေးတွေရဲ့အရွယ်အစားဘလောက်ရှိသလဲဘလောက်တိတ်တိတ်မှုရှိသလဲပြီးတော့ရေငွေ့ဖူထိုင်းက relative humidity နောက်ပြီးတော့ဓာတ်ရောင်ကြီးရှိမရှိအဲ့ဒါတွေကိုတိုင်းတဲ့စက်တစ်ခုပါပါတယ်အဲနောက်တစ်ခုကအင်္ဂါဂျိုပေါ်မှာအောက်ဆီဂျင်လုံးဝမရှိပါဘူးကာဗွန်ဒိုင်အောက်ဆိုက်ပဲရှိပါတယ်အဲ့တော့ကာဗွန်ဒိုင်အောက်ဆိုက်ကနေပြီးတော့မှကာဗွန်ရဲ့အောက်ဆီဂျင်နှလုံးပါတဲ့အတွက်သူ့ကို crack လုပ်တယ်ပေါ့နော်တန့်ဆင်ပြီးတော့မှအောက်ဆီဂျင်ထုတ်လိုက်တယ် moxie လို့ခေါ်ပါတယ်နောက်super cam ဆိုတာတခုပါပါတယ် super cam ကတော့လေဆာရောင်ခြည်နှစ်ခုနဲ့ဒီ spectrometer အလင်းတန့်စင်စက်ပေါ့နော်အဲ့တော့သူကလေဆာရောင်ခြည်နဲ့အဝေးကိုလှမ်းပစ်လိုက်ပြီးတော့အဝေးကနေပြီးတော့မှကြောက်သားတို့ဘာတို့ညာတို့ရဲ့ဓာတုပေါင်းစပ်မှုဘူမိဗေဒတဘာဝအဲ့ဒါကိုတိုင်းတာပါနောက်ပြီးတော့ mass cam ဆိုတာရှိပါတယ် mass cam က stereoscopic ပေါ့နော်ကြည့်လိုက်တဲ့အခါသုံးဘက်မြင်လို့ဟာမျိုးလောက်ကိုကောင်းတဲ့အဲ့ stereoscopic ဖုန်းကင်မရာတခုပါပါတယ်နောက်တစ်ခုက ring fact ဆိုတာပါပါတယ်radar ပေါ့နော်ရေမျက်နှာပြင်အောက်ပေ450လောက်အထိပို့ radar နဲ့တိုင်းပြီးဒီ depth တဘာဝရေရှိသလားကြောက်ရှိသလားဘလို့ကြောက်အမျိုးအစားလဲဆိုတဲ့ဟာကိုသိနိုင်တဲ့ဆက်တစ်ခုပါပါတယ်နောက်တစ်ခုက Sherlock ခရမ်းလွန်ရောင်ကြီးနဲ့ laser ရောင်ကြီးသုံးတဲ့ Raman ဆက်ပစ္စည်းတစ်ခုပါ molecule တွေဘလို့ဖွဲ့ထားလဲဆိုတဲ့ဟာကိုတိတိကျကျတိုင်းလို့ရပါတယ်ဒီအပြင် microphone နှလုံးလဲပါတယ်ဆက်ကဘယ်နေရာမှာချိုးရင်းလေဆိုတာနားထောင်လို့ရ microphone လေးနှစ်ခုထည့်ပေးလိုက်တာပ
ါနောက်ဆုံးပေါ်ဆက်ကရီယာတွေနဲ့အင်္ဂါဂျိုဘောကဘူမိအခြေအနေတွေကိုနားလည်နိုင်မှုအပြင်တက်ရှိပြီးရှင်းတန်းနိုင်မှုရှိမရှိအထောက်ထားတွေကိုရှာဖွေဆန်းစစ်มาလဲဖြစ်ပါတယ်ဒီဆက်ရုပ်ရင်းဟာအင်္ဂါဂျိုဘောမှာအနည်းဆုံးတစ်နှစ်လောက်ကမ္ဘာအခြေအနေတွေ့ရင်တော့နှစ်နှစ်လောက်သွားလာပြီးအမှန်နေရာကကြောက်နမှုလာတွေကိုကောက်ယူမှာပါအခုလိုသိပ္ပံအချက်လက်တိုင်းထွာမဲ့ဆက်တွေပြင်ဒီတစ်ခေါက်ခီးစဉ်မှာအထူးခြားဆုံးက Perseverance စက်ရုပ်ယင်ဟာ NASA ကမြန်မာ engineer ဒေါမီမီအောင်ဦးဆောင်တဲ့ဖွဲ့တည်ဆောက်တဲ့ Ingenuity လို့နာမည်ပေးထားတဲ့ရဟတ်ယင်ကလေးကိုတည်ဆောင်သွားတာဖြစ်ပါတယ် Lithium Battery 3D ရဟတ်ယင်ကို Solar ပြားတွေနဲ့အားဖြင့်ပေးထားတာပါ
NASA ရဲ့အဲ့ဒီအခုစက်ရုပ်ကားလေးစင်ပြီးလွှတ်လိုက်တဲ့ Jet Propulsion လက်ကဗမာပြည်မှာမွေးတဲ့ဒေါ်မီမီအောင်သူက project manager အနေနဲ့ဦးဆောင်ပြီးတော့ helicopter လေးဆင်လိုက်ပါတယ်အဲ့ဒီ helicopter လေးကခုနကားလေးရဲ့ bike ထဲမှာထည့်ပေးလိုက်ပါတယ်လောလောဆယ်ကတော့အင်္ဂါဂျိုရဲ့မြေမျက်နှာပြင်နဲ့ geological ပေါ့နော်ဘူမိဗေဒစိတ်ဝင်စားစရာအကောင်းဆုံးနေရာကို ဒီကားလေးကိုချပေးလိုက်တာပါ။ဒါပေမဲ့ကားလေးကဘယ်သွားမလဲဆိုတာကိုမသိဘူး။အဲ့တော့အန်တဝါဝါသွားခိုင်းတဲ့အစားဒီဟယ်လီကော်ပတာလေးနဲ့ထောက်လှမ်းရေးလွတ်ပါတယ်။တိတ်ပံအချက်အလက်စူးစမ်းဖို့တော့မပါဘူး။ဒါပေမဲ့တိတ်ပံအချက်အလက်ကိုသွားပြီးတော့စူးစမ်းပေးမယ်ဒီကားဘယ်သွားရမလဲဆိုတဲ့ဟာကိုကင်းထောက်အနေနဲ့လွတ်ပေးတဲ့ဟယ်လီကော်ပတာဖြစ်တဲ့အတွက်အလွန်အသုံးဝင်ပါတယ်
။ဒီရဟန်းရင်ပြန်တန်းတဲ့အခါမှာဆေးရုံရင်ကမှတ်တမ်းရိုက်ကူးထားမှလည်းဖြစ်ပါတယ်။အခုလွတ်တင်တဲ့ရဟယင်ကနေအနာဂတ်မှာအင်္ဂါဂျုံမှာစူးစမ်းလေ့လာရင်လုပ်မယ့်နေရာတွေကိုရွေးချယ်နိုင်မယ်လို့တွက်ဆထားပါတယ်။ဒါအပြင်တခြားဂျိုတွေမှာပါပြန်တမ်းမှုတွေလုပ်နိုင်တယ်ဆိုတာကိုသက်သေပြဖို့ဆန့်သက်တာဖြစ်ကြောင်း NASA ကပြောပါတယ်။ NASA ကဒီစက်ရုံရင်ကိုအင်္ဂါဂျုံမြောက်ပိုင်းကကြီးမားတဲ့မိတော်ဝါနေရာမှာဆင့်သက်ဖို့စီစဉ်ထားတာပါ။ NASA ကအခုလိုအင်္ဂါဂျုံစူးစမ်းရင်လွတ်တင်တာနဲ့တချိန်တည်းလိုလိုမှာပဲအင်္ဂါဂျိုဘောကိုတခြားနိုင်ငံတွေကလည်းအာကာသစူးစမ်းရင်တွေကိုလွှတ်တင်ခဲ့ကြပါလေ။ဘာကြောင့်ပါလဲ
။အင်္ဂါဂျိုကိုတရုတ်ပြည်သူသမ္မတနိုင်ငံပြီးတော့ United Arab Emirates UAE နိုင်ငံနေပြီးတော့လည်းလွှတ်တင်လိုက်ပါတယ်။အဲဒီလောက်ဆိုလို့ရှိရင် EU နဲ့ Russia နိုင်ငံကလည်းလွှတ်တင်လိုက်တယ်လို့ကြားပါတယ်။တပြိုင်တည်းတပြိုင်တူဘာကြောင့်လွှတ်ရလဲဆိုတာတလပဲအချိန်ရတယ်။ဇူလိုင်လ15ရက်နဲ့ဩဂုတ်လဒုတိယပတ်15ရက်အတွင်းမှာပဲလွတ်လွတ်အဲ့ဒီအချိန်မှာမလွတ်ဖြစ်လို့ရှိရင်နောက်ထပ်လွတ်ဖို့ကိုနောက်နှစ်နှစ်ဆောင်ရမယ်ကဘာနဲ့အင်္ဂါဂျူနဲ့ဒီဟာလွတ်လိုက်တဲ့ဟာနဲ့အင်္ဂါဂျူပေါ်ကိုဆင်းနိုင်တဲ့ဟာနဲ့ကွက်တိလမ်းကြောင်းကအတူဆုံးလဲဖြစ်မယ်အမြန်ဆုံးလဲရောက်မယ်ဒါမှမဟုတ်လို့ရှိလို့ရှိရင်လေးနှစ်လောက်ကြာလိမ့်မယ်အဲ့ဒါကြောင့်ဒီအချိန်ကောင်းကိုစောင့်ပြီးအဲ့နိုင်ငံသုံးလေးနိုင်ငံပြန်တူလွတ်တာပါ
ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာခဏကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်။